အီရန်နိုင်ငံမှာ IS စစ်သွေးကြွတွေခြေကုပ်စခန်းဖြစ်တဲ့မူဆိုးမြို့ကိုသိမ်းပိုက်ဖို့အမေရိကန်အပါအဝင်ပြည်ပအင်အားစုတွေကြောထောက်နောက်ခံပြုထားတဲ့အီရတ်စစ်တပ်တွေဟာအရှိန်အဟုန်နဲ့ချီတက်နေပါတယ်IS တို့လက်အောက်နှစ်နှစ်ကြာကြောက်ခဲ့တဲ့အဲ့ဒီမျိုးလွတ်မြောက်ပြီးမှ IS အစိုးရတို့ရဲ့ဌာနချုပ်ဖြစ်တဲ့ Syria နိုင်ငံ Raqqa မြို့ကိုလည်းပြစ်မှတ်ထားချီတက်ကြမှာဖြစ်ပါတယ်။ VOA သတင်းတောက် Zelotica Hope ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင
်။နိုင်ငံကတပ်ဖွဲ့တွေနဲ့ဒေသခံတပ်တွေရဲ့အဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြားISIS စစ်သွေးကြော်တွေဟာသူတို့အခိုင်အမာတတ်ဆွဲထားတဲ့နေရာတွေတပ်ဖွဲ့ဝင်တွေနဲ့ဝင်ွေရပောက်လမ်းတွေလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းမိုဆူးမြို့ကိုဆက်ထိန်ဖို့စစ်သွေးကြော်တွေကြကုတ်ကြခဲကာကွယ်ခဲ့ရသလိုဒေသခံတွေကြောက်ရွံ့အောင်ချိန်ချောက်တဲ့နေကိုလည်းလက်နက်တစ်ခုအဖြစ်အသုံးချနေတဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာပြောရေးဆိုခွင့်ရှိသူ Rupert Coville ကအခုလိုပြောပါတယ
်။ Human rights staff in Iraq have been informed that
ISIS ရဲ့လူအခွင့်အရေးရာဝန်ထမ်းတွေရဲ့အကြောင်းကြားချက်အရ Safina ဆိုတဲ့ရွာမှာ ISIS တွေကအရသား15ယောက်ကိုတတ်လိုက်တယ်လို့သိရပါတယ်။မူဆိုးမြို့ရဲ့တောင်ဘက်55ကီလိုမီတာလောက်အကွာမှာပါ။တပ်ပစ်ထားတဲ့အလောင်းတွေဟာမြေထဲမှာမျောနေပါတယ်။တခြားဒေသခံတွေကိုကြောက်အောင်ချိန်ချောက်ထားတာပါ။အောက်တိုဘာလ19ရက်နေ့တုန်းကလည်းအဲ့ဒီရွာမှာပဲအရသား6ယောက်ကိုကျိုးတုပ်ပြီးရွာထဲမှာကားနဲ့ဒီရိုတိုက်ဆွဲပြခဲ့ပါသေးတယ
်။မူဆိုးမြို့ကိုလက်လွတ်လိုက်ရတာဟာ IS အတွက်အကြီးအကျယ်ထိခိုက်စေတဲ့ဆုံးရှုံးမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့သူတို့အဖွဲ့ရက်တရဲကိုအဆုံးဖြတ်ပေးလိုက်တဲ့အထီတော့မဟုတ်ဘူးလို့ ISIS အကြောင်းစာအုပ်ရေးသားသူ Joby Warricks ကပြောပါရယ
် This the idea is going to be with us for a long time
ဒီအဆုံးရောက်အတွေးကအချိန်အကြာကြီးဆက်ရှိနေဦးမယ် ISIS ကိုတိုက်ဖို့ဆိုတာနောက်နှစ်ပေါင်းများစွာကြာအောင်ပါပဲလို့ပြောရပါလိမ့်မယ
် ISIS အဖွဲ့ကောင်းထောင်လာခဲ့တာဟာအမေရိကန်တွေအီရတ်ကိုကျူးကျော်သိမ်းပိုက်ခဲ့တာကစခဲ့တာဆိုပြီးတော့လဲ Joby Warricks ကအပြစ်ဖို့ပါတယ
် We'd kept our focus on Al Qaeda
ကျွန်တော်တို့က Al Qaeda အဖွဲ့ကိုအဓိကဦးတည်ပြစ်မှတ်ထားမယ်ဆာဒမ်ဟူစိန်ရှိရဲ့နောက်ပိုင်းဆက်ပြီးလိုက်တိုက်တာမျိုးမလုပ်တော့ဘူးဆိုရင်တမိုင်းကြောင်းကတမျိုးပြောင်းသွားမယ်လို့ကျွန်တော်ထင်တယ်ဒီကြံသူအစ်စ်တွေပေါ်လာပြီးဆက်တိုက်စရာလည်းအကြောင်းမရှိပါဘူ
း ISIS အဖွဲ့ကြောင့်အကြမ်းဖက်မှုဆိုတဲ့အတွေ့အခေါ်ပေါ်မှာလူတွေရဲ့အတိတ်ပဲဖွင့်ဆိုပုံတွေလည်းပြောင်းလဲလာခဲ့တယ်လို့ Joby Warricks ကဆိုပါတယ
် I think that IS has
Al-Qaeda အကြမ်းဖက်အဖွဲ့နေရာမှာ IS ဖွဲ့ကအစားထိုးချင်းချောက်လာပါတယ်အများလက်ခံထားတဲ့ရင်ကျေးမှုအရာရောသတင်းဌာနတွေမှာဖော်ပြတဲ့အချက်အရာရော IS အဖွဲ့နဲ့ပတ်သက်လို့တရားသေးသတ်မှတ်ထားတာကအရင် Al-Qaeda အဖွဲ့မလုပ်ခဲ့ဘူးတဲ့ရက်စက်မှုမျိုးတွေကိုသူတို့လှုပ်ဆောင်နေဆိုတာမျိုးပါခေါက်ဖြတ်တတ်တာမျိုးနေ့စဉ်ကျူးလွန်နေတဲ့ရက်စက်မှုမျိုးတွေကိုကြီးပြီး American ပြည်သူတွေရဲ့စိတ်ထဲမှာလည်း Al-Qaeda အဖွဲ့မလုပ်နိုင်တာတွေကိုလုံနေတဲ့အဖွဲ့လို့တဖြည်းဖြည်းမြင်လာကြပါတယ်
ISIS စစ်သွေးကြော်တွေနဲ့ပေါင်းမယ်ဆိုပြီးထောင်နဲ့ချီတဲ့သူတွေအရှိအလဲပိုင်းကိုသွားခဲ့ကြပါတယ်အခု ISIS အခြေဆိုင် Islamic နိုင်ငံတော်ဆိုရက်အခိုင်အမာနေရာတွေကျဆုံးတော့မယ်ဆိုရင်သူတို့တွေကိုယ့်နေရာနိုင်ငံတွေကိုပြန်လာကြမှာပါအဲ့ဒီပြန်လာမဲ့သူတွေထက်ကအကြမ်းဖက်မှုရီမန်းချက်တွေကိုဆွန့်လွတ်လိုက်တဲ့သူတွေကိုခွဲထုတ်ပြီး Jihad ဘာသာရေးကောင်ဆောင်တွေရဲ့အကြမ်းဖက်ဝါဒကိုဆက်ပြီးလက်ခံယုံကြည်ထားသူတွေကိုတံပြန်စီယုံသိမ်းသွင်းနိုင်အောင်အာဏာပိုင်တွေကကောင်းကောင်းအသုံးချနိုင်မယ်လို့မြင်တဲ့အကြောင်း Joby Warricks ကပြောဆိုသွားပါတယ်